တိုင်းနဲ့ချီတဲ့ဒုက္ခတွေရှိရရခိုင်ပြည်နယ်မှာတောက်တုံးရေရှာပါမှုကြောင့်နောက်ဆက်တွဲယောဂါတွေရင်ဆိုင်နေရပြီးတော့တေဆုံနာမကျန်းသူတွေရှိနေတယ်လို့အခုညိပေးသူတွေကပြောပါတယ်။
နနကပတိပခရေကြီးထွာလာနေတာနဲ့အမျှဒုက္ခတွေတိုးလာနေတယ်လို့တန်ရှင်းတဲ့တောက်တုံးရေနဲ့စားနပ်ရိတ်ခါလိုအပ်ချက်တွေလည်းရှိနေတာပါ။ဒါနဲ့ပတ်သက်ပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစံကျော်ကပြောပြပေးပါရှင်။
ရခိုင်ပြည်နယ်ကကျေးလက်ဒေသတချို့မှာနွေရာသီရောက်ပြီးဆိုရင်နှစ်စဉ်တောက်တုံးရေရှာပါမှုတွေနဲ့ရင်ဆိုင်ရလေရှိပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့မိုးခါမုန်တိုင်းတက်ခိုက်မှုကြောင့်ရေတွင်းရေကန်တွေပျက်စီးသွားတာကြောင့်ရေရှာပါမှုဒဏ်ကိုပြီးခဲ့တဲ့နှစ်တွေကထက်ပိုပြီးတော့ရင်ဆိုင်နေကြရတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပုံနှံကျုံမြို့နယ်ကကျေးရွာ49ရွာမှာတောက်ရေကန်တွေဟ
တောက်တုံးရေရှာပမှုတွေနဲ့ရင်ဆိုင်နေရတာကြောင့်ချောင်းအတွင်းကစားငင်ရေတွေကိုအုံပြုနေရတယ်လို့အထက်မြက်လဲစစ်ဘေးဒုက္ခသည်စကန်တာဝန်ခံကိုအောင်မြင့်ကပြောပါတယ
်။ရေခက်ခဲတာတော့ကျွန်တော်တို့အဓိကပြောမှဆိုရင်ရှိုးတဲ့ရေနဲ့ကျွန်တော်တို့အဆင်မပြေဘူးစီရ။ရှိုးတဲ့ရေကကျွန်တော်တို့အခုဒီချောင်းရေပဲရှိုးရတယ်။ချောင်းရေကဘယ်လိုလဲဆိုတော့စားငင်တယ်ပေါ့စီရပြောမှဆိုရင်ဟုတ်ကဲ့ဆက်အဲ့ဒီစားငင်ရေရှိုးတော့မဖြစ်သင့်တဲ့ယောဂလက္ခဏာတွေရနာလေးကြောက်ဖြူလေးတွေပေါက်ကြတာပေါ့ကလေးတွေလေ
အဲ့ဒီစိဘေးဒုက္ခသည်စကန်မှာစိဘေးဒုက္ခသည်900ကျော်အထိနေထိုင်နေကြတာပါအခုလိုမတန်ရှင်းတဲ့ရေတွေကိုတောက်တုံးနေရတာကြောင့်ဒုက္ခသည်စကန်အတွင်းအရေးပြားနဲ့ဝမ်းရောက်ကဖြစ်ပွားမှုတွေရှိနေပြီးတေဆုံးတာတွေလည်းရှိနေတယ်လို့သူကဆက်ပြောပါတယ
်ဒီရေနဲ့ပတ်သက်မှဆိုရင်ဝမ်းချောင်းဝမ်းပြည့်တွေတုံနေရတယ်ဝမ်းချောင်းဝမ်းပြည့်ကျောင်းတည်တဲ့လူတွေလည်းရှိတယ်တေဆိုတဲ့လူတွေတော့ကျွန်တော်တို့သတိချောင်းကားပဲဆရာတေတဲ့လူတွေကအသက်အခုဆိုရင်တုံရောက်လို့ရှိပြီအသက်ရွယ်ကြတော့ကျွန်တော်စီဝါကတော့ပြောမဆိုရင်80ကျော်အဖိုးတယောက်ယောက်ျားပြီးရင်64နှစ်မိန်းမတယောက်ပြီးရင်69နှစ်ကလေးမလေးပြောမဆိုရင်မိန်းကလေးတယောက်ဝင်းချောတဲ့ပြင်းအိုင်လေဆရာ
ရခိုင်ပြည်နယ်မှာထောင်တောင်းချီတဲ့နေရဲဆွန့်ခွာသူတွေဟာရေရှားပမှုဒဏ်ကိုခံနေရပြီးယောဂဗျာတွေထူပြောနိုင်ခြေရှိနေတယ်လို့လူသားချင်းစာနာမှုဆိုင်ရာတွာလာခွင့်နဲ့အစင်မပြေသေးပေမဲ့မိဖက်အဖွဲ့အစည်းတွေကနေတဆင့်ဘေးဒဏ်သင့်ဒေသတွေစီကိုတောက်တုံးရဲ့အကူအညီတွေပေးနိုင်ဖို့နှိမ့်နဲ့ရှာနေကြတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်ဘေးဒုက္ခသည်စခန်းတွေမှာတောက်တုံးရဲ့တခုတည်းခက်ခဲနေတာမျိုးမဟုတ်ပဲစာနယ်ရိက္ခာတွေလည်းပြတ်တောက်နေတယ်လို့အထက်မြက်လဲစစ်ဘေးဒုက္ခသည်စခန်းကယုဒမီတူကပြောပါတယ
်မာရိုနဲ့အခုအခက်ခဲတွေ့တာကဓမ္မရိုစဝေးနေရီအဆင်မပြေဘူးစေမာရီလည်းအဆင်မပြေဘူးဓမ္မရိုစီကလည်းဂါကလည်းတခုမှပြည့်စည်ဒီပါဒီလည်းဒီလိုအစာရခါဒီလည်းတန်ဖို့လည်းမရောက်ဘူးဓမ္မရိုစခဲမှာဆန်ရည်ရည်လည်းအခက်ခဲရှိတယ်ဓမ္မရိုစီမှာဆန်လည်းအခက်ခဲရှိတယ်နောက်ဒီနပီရေးဆိုင်လည်းဓမ္မရိုမင်းကလေးတွေဆိုရသမင်းရှိတဲ့လူတွေလည်းမင်းကိုဆောင်သူတွေလည်းအကုန်လုံးအခက်ခဲရှိပါတယ်ဓမ္မရိုအခက်ခဲရှိတာကရှိတာပဲဆရာရဲ့
ပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကတိုက်ပွဲတွေတောက်လျှောက်ပြင်းထန်နေခဲ့တဲ့ရခိုင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေတိတ်နဲ့ချီရှိနေတယ်လို့လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းမရကြဘူးလို့ဒုက္ခသည်တွေကပြောဆိုကြပါတယ်အထက်မြက်လဲစစ်ဘေးဒုက္ခသည်စကန်တာဝန်ခံဦးအောင်မြင့်ကတော့တနိတာစာဝန်ရေးကိုသူများစီပတ်စံချင်းကားပြီးဖြည့်ရှင်းနေရပေမဲ့အလောက်ကင်လည်းမရှိတာကြောင့်ခြေထားတဲ့ပတ်စံတွေဘယ်လိုပြန်ဆက်ရမလဲဆိုတာမသိဘူးလို့ပြောပါတယ်
အာစာရေးခပိုင်းကတော့ဆရာမပြောဖို့တောင်းမရတော့ဘူးလုံးဝကိုအချင်းမပြေတာကျွန်တော်ကိုယ်တိုင်ပဲလူတွေစီကအတိုးနဲ့ဝင်ရှိတယ်ပြီးဆိုင်ဝင်စားရတာပဲအဲ့ဒါလိုပါပဲအာဆရာရဲ့ဘယ်လိုကြောင့်ပြန်ဆက်ရမလဲဆိုတာကျွန်တော်အခုမတိချာမရသေးဘူးဘာလို့လုံးမလဲဆိုတာလည်းကျွန်တော်မသိသေးဘူး
တိုက်ပွဲပြင်းထန်နေတဲ့ရခိုင်မှာစစ်ဘေးဒုက္ခသည်3သိန်းကျော်တိရှိနေတယ်လို့ကျမ်းမာရေးစားတောက်ရေးအပြင်နေထိုင်ဖို့အတွက်ပါအခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါဒါ့အပြင်အစမတန်မြင့်တက်နေတဲ့ကုန်စည်နှုန်းတွေကြားစစ်ဘေးဒုက္ခသည်တွေနဲ့ဒေသခံပြည်သူတွေဟာတနည်းတာစားဝတ်နေရေးအတွက်စိန်ခေါ်မှုပေါင်းများစွာကိုရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေကပြောဆိုကြပါတယ်ခင်ဗျာ